လိုက်ကွန်မြို့တဝက်နီပါတိမ့်ပိုက်ထားတဲ့ KNY တော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကိုစစ်ကောင်စီကပြီးခဲ့တဲ့ရက်ပိုင်းအတွင်းပြန်ပြီးထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်မနေ့ဇူလိုင်လ4ရက်နေ့ဒီကနေ့ဇူလိုင်5ရက်မှာတိုက်ပွဲတွေပြန်ပြီးပြင်းထန်နေပါတယ်။သတင်းမီဒီယာတချို့ကတော့ KNY ပူးပေါင်းတပ်ဖွဲ့တွေဘက်ကလိုက်ကော်ကနေဆုတ်ခွာပေးလိုက်ရတယ်လို့យေတာထားပေမဲ့စစ်ရေးဗျူဟာအရအတိုးဆုတ်လုတာတာဖြစ်ပြီးတော်လှန်ရေးတပ်တွေဘက်ကစစ်ကောင်စီတပ်တွေကိုပြန်ပြီးတိုက်ခိုက်နေစေဖြစ်တယ်လို့ KNY မျိုးသားများကကွယ်ရေးတက် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအယ်ဆိုးက VOE ကိုပြောပါတယ
်ဘယ်ကွန်မြူရဲ့တောင်ဖက်ရက်ကွက်တွေမှာကတော့တိုက်ပွဲတွေပြင်းထန်နေတယ်ပေါ့နော်ဟိုစစ်ကောင်စီနဲ့တော်လိုင်းတပ်ဖွဲ့တွေကြားမှာဟိုတိုက်တွေ့တိုက်ပွဲတွေရှိတယ်အဲ့တော့နှစ်ဖက်ဒုလိုက်ဆုတ်လိုက်အဲ့ဒီအခြေအနေမျိုးပဲဖြစ်ပါတယ်ဂရီတော်လိုင်းတပ်ဖွဲ့တွေကလည်းကောမြို့ကနေလုံးဝဆုတ်ခွာသွားတဲ့ဟာမျိုးတော့မဟုတ်ပါဘူး
ဒီတစ်ခါပြန်ဖြစ်တဲ့တိုက်ပွဲဟာခရိုင်းထက်ပိုမိုပြင်းထန်ပြီးတစ်ဖက်နဲ့တစ်ဖက်ခြေမုံရေးပုံစံစစ်ဆင်ရေးအသွင်ဖြစ်လာနေတယ်လို့လဲတာအယ်ဆိုးကအခုလိုဆက်ပြောပါဗျ။
တိုက်ပွဲတွေကတော့ပုံမှန်ပေါ့နော်အရင်အရှိတ်ပတ်တွေကဖြစ်တဲ့ဒီပုံမှန်ခီတွေ့တိုက်ပွဲတွေထဲတော့ပိုပြင်းထန်ပြီးတော့မှခြေမုံရေးတွေဟိုလှုပ်နေတဲ့အခြေအနေမျိုးဖြစ်တဲ့အတွက်တိုက်ပွဲတွေကတော့ပုံမှန်တက်ပိုပြင်းထန်ပါတယ်။စစ်ကောင်စီစစ်ကြောင်းတွေရှိတဲ့နေရာဟိုကင်ပုံးတွေဟိုကင်တွေရှိတဲ့နေရာမှာတော့ဒီခီတွေ့တိုက်ပွဲတွေဖြစ်နေတာပေါ့နော်။လက်ကောမှာကတော့တော်လိုင်းတိုက်ပွဲတွေဟာစစ်ကောင်စီနဲ့ဒါအပြန်လာပြစ်ခတ်တိုက်ခိုက်နေရတာဖြစ်တဲ့အတွက်စစ်ကောင်စီကတိုးလာလိုက်ရဆုပ်သွားလိုက်စသဖြင့်ပေါ့နော်။ထိုနည်းတူစွာပဲတော်လိုင်းဘက်ကလည်းဒါခီတွေ့တိုက်ပွဲတွေဖြစ်တဲ့အတွက်သူတိုးကိုဆုပ်သူဆုပ်ကိုတိုးပုံစံမျိုးနဲ့ပဲဖြစ်နေပါတယ်ဟုတ်ဆိုတော့ဒီအချိန်နေမှာဘယ်ဖွဲ့ကဘလောက်ထိထင်ချုံနိုင်လဲဆိုတာကိုပြောဖို့ခက်နေပါသေးတယ်
။ Raikor မျိုးရဲ့မြောက်ဖက်ရက်ွက်ဖြစ်တဲ့နတ်နတ်တော်နဲ့ထင်းငါလျားကနေတော်လှန်ရေးတပ်တွေဆုတ်ခွာပေးရပြီးတောင်ပိုင်းမှာတော့မိုင်းလုံးရက်ွက် Number 1 ရက်ွက်နဲ့ GTC တက္ကသိုလ်ကျောင်းနေရာတွေကိုတော်လှန်ရေးတပ်တွေဘက်ကပြန်သိမ်းနိုင်တယ်လို့ကီအန်ီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC အတွေ့အမှုနှစ်လည်းဖြစ်ကီအန်ီလူ့အခွင့်အရေးတည်ထောင်သူလည်းဖြစ်တဲ့ကိုပညာက VOA ကိုစာနဲ့ဖြေဆိုထားပါတယ်လက်တလောလွိုက်ကော်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီနဲ့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်ပိတ်ထားပါတယ်စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူးလွန်ခဲ့တဲ့နှစ်နိုဝင်ဘာလကစတင်ခဲ့တဲ့တလေးလုံးစစ်စင်ရေးတိုက်ပွဲပြင်းထန်ကလေးကလိုက်ကော်မြို့မှာဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရလို့ဒေသခံတွေနဲ့အဆက်အသွယ်ရဖို့ခက်ခဲနေပါတယ်။ဘေးလွတ်ရာခိုလုံနေတဲ့လိုက်ကော်မြို့ကန်တအူးကတော့မြို့ကိုပြန်သွားတဲ့အသည့်တွေနဲ့အဆက်အသွယ်ရဖို့ကြိုးစားပေမဲ့မရသေးဘူးလို့ VOA ကပြောပါတယ
်။လိုက်ကော်ဘက်မှာဖုန်းလိုင်းတွေဖြတ်ထားတယ်ဆက်လို့မရဘူးတော့နဲ့ဒီကျောက်ဆက်ဆက်နဲ့တောင်းနေဖို့တောင်းနေပေါ်မှာသွားဒီတောင်းနေပေါ်မှာသွားလို့ဆက်ရတယ်ပြောတာပဲ။နည်းနည်းမအေးချမ်းတဲ့အတွက်ကြောင့်အတော်လာနေနေမတော်ရကြောက်ဘူးပေါ့။ဒါပေမဲ့နည်းနည်းရှိနေပြဆိုးနေရလို့သတင်းရတယ်ပဲ
။ Raikor မြို့ပေါ်ရက်ွက်တင်မှာအရက်သားတွေအထီးခိုက်ရှိနိုင်ပေမဲ့အခြေအနေအသေးစိတ်ကိုတော့မသိရသေးဘူးလို့ KMDF ကဆိုပါတယ်။တိုက်ပွဲဖြစ်ပွားနေတဲ့ Number 1 ရက်ွက်မှာဒီကနေ့မနေ့စောပိုင်းကလက်နက်ကြီးကြီးကြားရောက်ပောက်ကွဲတာကြောင့်ကလေးတငယ်ပါဝင်အရက်သားထိခိုက်မှုတွေရှိတယ်လို့ KNY ဒေသသတင်းတွေမှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့ Raikor တိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်ခြင်းမရှိသေးပါဘူးရှင်